တောင်အာဖရိကနိုင်ငံကနာမည်ကျော်အိုလံပစ်အပြေးသမားအော့စကာပစ်တိုရီယပ်စ်ဟာသူ့ရဲ့ရည်စားကိုမှားယွင်းပြီးတော့မတော်တဆပြစ်ခတ်ခဲ့တာဖြစ်ပြီးသူ့ကိုအာမခံပေးဖို့သူ့ရဲ့ရှင်းနေတွေကတရားရုံးမှာရှောက်ထားနေချိန်မှာတရားစွဲတဲ့အဖွဲ့ကတော့အော့စကာပစ်တိုရီယပ်စ်ဟာသူ့ရဲ့ရည်စားကိုကြိုတင်စီစဉ်ပြီးတော့တတ်ဖြတ်ခဲ့တာလို့ပြောဆိုနေပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့က River Steenkamp တနက်နေ့ပြစ်ခံရပြီးတည်ဆုံးခဲ့ပြီးတဲ့နောက်ပရီတိုရီယာမြို့မှာစစ်ဆေးနေတဲ့အင်ကာနေတရခွင်မှာနှစ်ဖက်အကျိုးဆောင်တွေအပြန်အလှန်ဆွဆွဲမှုတွေညှင်းဆုံမှုတွေပြုလုပ်နေကြတာဖြစ်ပါတယ်။ဒီလိုတရခွင်ကြားနာနေတဲ့အချိန်မှာပဲ River ရဲ့မိသားစုတွေက Port Elizabeth မြို့မှာသူမအတွက်ဇာပနအခမ်းအနားပြုလုပ်နေကြပါတယ်။တရားစွဲရှင်းနေတွေက Pistorius ဟာသူ့ရဲ့ခြေထုကိုတက်ပြီးတော့9မီတာရှိတဲ့သူ့ရဲ့အခန်းကိုဖျက်လျှောက်ကအတွင်းမှာပိတ်ထားတဲ့ရေချိုးခန်းတကားကိုဖောက်ပြီးတနက်နေ့၄ချက်ပြစ်ခတ်ခဲ့တယ်လို့ပြောပါတယ်။သူတို့နှစ်ယောက်စကားများထားကြပြီးတော့သူ့ရဲ့ရီးစားမိန်ကလေးရေချိုးကန်းအတွင်းမှာရှိနေတယ်ဆိုတာကိုသိလျက်နဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ခုခံခြေပါတဲ့ရှင်းနေတွေကတော့အထောက်ထားပြသဖို့တောင်းဆိုနေကြပြီးဒီပြစ်ခတ်မှုဟာလူသတ်မှုမမြောက်ဘူးလို့ညင်းဆိုနေကြပါတယ်။စုံစမ်းစစ်ဆေးတဲ့အရာရှိတွေကတော့ Steenkamp ဟာ 9mm pistol နဲ့ပြစ်ခတ်ခံထားခဲ့ရပြီးအဲ့ဒီတနက်ဟာ Pistorius ပိုင်ဆိုင်တဲ့တနက်ဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ။